ကချင်လက်နက်ကိုင်အဖွဲ့ KIA ဌာနချုပ်လိုင်ဇာနာမှာဒီရက်ပိုင်းအတွင်းအစိုးရတပ်မတော်နဲ့တိုက်ပွဲဖြစ်ခဲ့တဲ့အကြောင်း KIA ဘက်ကအတည်ပြုပြီးဒီလိုတိုက်ပွဲဖြစ်ပွားတာကြောင့်နေရက်ပြန်ဖို့ပြင်ဆင်နေတဲ့ဒုက္ခသည်တွေကြားမှာစိုးရိမ်မှုတွေလည်းဖြစ်နေပါတယ်။ဒီတိုက်ပွဲကတော့အစိုးရနဲ့ KIA ကြားအပြစ်ရစာချုပ်ချုပ်ဖို့ပြင်ဆင်နေတဲ့အချိန်ကချင်ပြည်နယ်အတွင်းဒုတိယကြိမ်ဖြစ်ခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရနဲ့ကချင်လက်နက်ကိုင် KIA အကြားမှာ bilateral ကနှစ်ဖက်အပြည့်အစုံချုပ်ဆိုနိုင်ဖို့နဲ့အစိုးရက IDP ကိုဆစ်ဆောင်ဒုက္ခသည်တွေကိုနေရရင်ပြန်နိုင်ဖို့ပြင်ဆင်နေချိန်မှာနှစ်ဖက်တပ်ဖွဲ့အကြားထိတွေ့မှုပြန်လည်ဖြစ်ပွားလာခဲ့တာပါလက်တလောဖြစ်ခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီး KIA ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်ဟိုနမ်ဆန်ညာရဲ့အနောက်ဘက်ကျမှာပေါ့ဒီမချိနာဗမော်ကာလာညာအနောက်ဘက်ทําแบบมาผิดไปเนี่ยปาวซีสุดะดิชิดันโพสต์ขึ้นมาทําตัวว่าอินทีมาเปเปอร์คิดเคล่ะพอนูบาลาบ่29ปีเนี่ยมาผิดไปลายซานาลงมาတော့မဟုတ်ဘူးခင်ဗျာဒါမဲ့နည်းနည်းတော့နေတာပေါ့ကွာ
ဒီတိုက်ပွဲဖြစ်ပေါ်တဲ့အပေါ်မှာတော့ KIA ဘက်ကအခုလုံသုံးသက်ထားပါတယ
်ဘင်းခဲ့တဲ့ပတ်လောက်မှာဟိုဂါရယံရဲ့အနောက်တစ်ချမ်းလောက်မှာကျမှာပေါ့โซตเนียมาเอเคเอ้ลุงจงเยมาเอ้บ่เนาะไอ้ห่าแท้มตัวอ่ะไอ้โซเป็ดมาตัวมีเล่ลิชานี่เล่ฉิงมาไอ้ดิเคเอ้ลุงจงเยมาให้กูมีนี่ดูดิตรุแลนี่เน่ที่ไข่นี่นามุนี่ป้าๆชื่อเลิกจ๋าอย่าไปเลยสรุปไอ้ดิชิจองดีกว่าဒီမန္တန်ညာနာကကျေပုစီမှာပြန်လာပြီးမှလက်ထုံကြတဲ့အနေနဲ့အဲဝင်ကြည့်တဲ့အနေထားရှိတယ်လို့ဒီစစ်ပက်ဆရာအလိုအဲတုံးသက်တယ်လားတုံးသက်ထားတာရှိပါတယ
်ဒီတပ်ပွဲကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်အပေါ်ထိခိုက်မှုရှိနိုင်မယ်လို့မထင်ကြောင်းလဲဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ဒီတိုက်ပွဲနဲ့ပတ်သက်ပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ရမှာဖုန်းလက်ခံဖြေဆိုတာမရှိတာကြောင့်တရားအတည်ပြုချက်မရပါဘူးတိုက်ပွဲဖြစ်ပွားတဲ့နေရာအနီးကနမ်ဆန်ရန်ကျေးရွာဟာမြကြီးနားပမော်ကားလမ်းပေါ်မှာတည်ရှိပြီး2018ခုနှစ်ဒီဇင်ဘာလအတွင်းမှာနေရာဆွန့်ခွာသွားတဲ့စစ်ရှောင်တွေပြန်လာနေထိုင်နေတဲ့ကျေးရွာလည်းဖြစ်ပါတယ်ဒီလိုတိုက်ပွဲဖြစ်ပွားတာကြောင့်နေရက်ပြန်ဖို့ပြင်ဆင်နေတဲ့စစ်ရှောင်တွေအကြားမှာစိုးရိမ်စိတ်တွေဖြစ်ပေါ်လာနေကြောင်းမိုင်းနာဒုက္ခသည်စခန်းတာဝန်ခံဦးစော်လုံးကပြောပါတယ
်အစိုးရပြန်လည်နေရာချထားရေးမှာတွားရှင်တဲ့လူတွေအဲရွာမပြန်ရှင်တဲ့လူတွေအချင်းကတော့အခုကောက်ခိုင်းတာလေအခုလည်းရန်ကုန်အခြေရှင်နေပြီဆိုဟောဟောမှာပြကြတယ်ဆိုတော့ပြန်ဖို့အယုံကတော့ဆုတ်သွားပြီအဲ့လိုဖြစ်တာဒီလိုကလုံချုံမှုပြေးမှလည်းပေါ့
ပြီးခဲ့တဲ့တင်းငင်ငွေနေကတော့စခိုင်းနဲ့ကချင်ပြည်နယ်အတွင်းကဒုက္ခသည်တွေပြည်လည်နေရာချထားရေးအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ကုလသမဂ္ဂဌာနညှိနှိုင်းရေးမှူးနဲ့အတူကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာအကူအညီပေးအဖွဲ့အစည်းတွေကကိုယ်စားလှယ်တွေဟာရန်ကုန်မြို့မှာဆွေးနွေးခဲ့ကြပါတယ်ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ရဲ့ဒုဥက္ကဋ္ဌနှင့်ဦးကွန်ကောင်အောင်ခန်းကတော့လက်ရှိစစ်ရှောင်တွေပြန်လည်နေရာချထားမယ်ဆိုရင်ငင်းချမ်းရေးကိုအရင်ရယူစေလိုကြောင်းပြောပါတယ်
။ဒီနမ်ဆန်ယန် area ကဒီလိုက်စားနဲ့အရင်ပဲကြီးရယ်။ဒါကမျိုးဆိုတော့ဒီငင်းချမ်းရေးအတွက်တော့ပိုပိုအလားဝေးဖို့တော့ရှိရယ်။ဒီဟာတော့စိုးရိမ်တာပေါ့နော်။အဓိကတော့ကျွန်တော်ပြည်သူလူထုရောလေဘဝတကြီးလုံးလုံးငင်းချမ်းကြီးလိုအပ်နေတယ်ငင်းချမ်းကြီးကိုလုံးချင်နေတယ်။အဲမြန်မာစစ်တပ်တော်အနေနဲ့သဘောထားကြည့်ကြည့်နဲ့ဒီကျေးပြေဦးဒီနဲ့ပြည်ဆောင်မှုမှာငင်းချမ်းကြီးကိုအတူတူကလှုပ်ဆောင်မယ်ဆိုရင်ငင်းချမ်းကြီးကိုရရှိလက်မှာဖြစ်တယ်ဆိုရဟာကိုပြောလို့ပါတယ
် KIA အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့ရင်းနဲ့အစိုးရအကြားမှာ bilateral call နှစ်ဖက်ပြည့်ရက်စာချုပ်ချုပ်ဆိုနိုင်ရေးအတွက်ပြီးခဲ့တဲ့စက်တင်ဘာလအတွင်းကနောက်ဆုံးဆွေးနွေးခဲ့ကြပါတယ်လောလောဆယ်မှာတော့တွေးဆုံဆွေးနွေးမဲ့နေရာနဲ့ရက်မတက်မနိုင်တာကြောင့်ထပ်မံမတွေးဆုံနိုင်သေးပါဘူး